ကိုဗစ်-19ရောဂါဖြစ်သူတွေမှာတွေ့ရတတ်တဲ့ရောဂါလက္ခဏာအတက်6မျိုးကိုအမေရိကန်ကျွမ်းမာရေးတာဝန်ရှိသူတွေထုတ်ပြန်လိုက်ပါတယ်။ခိုက်ခိုက်တုံချမ်းစိမ့်တာ၊ကိုဗစ်-19တုံတာ၊နာကျင်ကြိုက်ခဲ့တာ၊ခေါင်းကြိုက်တာ၊လေကြောင်းနာရတာနဲ့အနံ့တာမှမဟုတ်ရတာအာရုံမရတော့တာမျိုးတွေဟာကိုဗစ်ရောဂါလက္ခဏာတွေဖြစ်နိုင်တယ်လို့ကျွမ်းမာရေးတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။ အမေရိကန်ယောဂါကာကွယ်ထိန်းချုပ်ရေးဌာနCDCကအရင်ပြောထားတဲ့ယောဂါလက္ခဏာတွေကတော့အဖျားကြီးတာ၊အသက်ဝဝမရှူနိုင်တာနဲ့ချောင်းဆိုးတာတို့ဖြစ်ပါတယ်။အမေရိကန်မှာယောဂါကူးစက်သူအကြီးအကျယ်အမြင့်တက်နေပြီနဲ့ကော်လိုရာဒိုပြည်နယ်၊မစ္စဆီပီပြည်နယ်၊မွန်တာနာပြည်နယ်နဲ့တန်နစီပြည်နယ်တို့မှာစီးပွားရေးလုပ်ငန်းတချို့ကိုဒီကနေ့တနင်္လာနေ့မှာပြန်လည်စတင်ဖို့ကြိုးစားပါတယ်။ဂျော်ဂျီယာ၊ မဖြစ်ခင်အရင်အခြေအနေတိုင်းပြန်ဖြစ်အောင်ကြိုးစားနေပါတယ်။စက်တပ်မှုတွေကိုအခုလိုတိတ်မြင့်မြတ်ဆက်ဆံဖယ်ရှားပေးတဲ့အပေါ်ကျန်းမာရေးဆိုင်ရာကျန်းပြည်သူတွေကသတိပေးနေကြသလိုကျန်းမြင့်ပြည်နယ်အုပ်ချုပ်ရေးမှုအများအပြားကလည်းအများပြည်သူလုံခြုံရေးအတွက်စံပယ်ချက်တွေကိုဆက်လက်ထားရှိမယ်လို့ပြောထားပါတယ်။အမေရိကန်ပြည်ထောင်စုထဲမှာ COVID-19 ရောဂါဖြစ်နေသူ 6,000 ကျော်ရှိနေပြီး 9,500 ကျော်သေဆုံးခဲ့ပါတယ်။